ပါကစ္စတန်တိုက်ခိုက်ရေးရဟယင်တွေကအာဖဂန်နစ္စတန်နဲ့ဆက်အနီးကအကြဖက်သမားတွေရဲ့လက်ကျင်စခန်းလို့တာနေရရှိတဲ့နေရာတစ်ခုကိုတိုက်ခိုက်ဖျက်ဆီးပြီးလက်နက်ကိုင်80လောက်ကိုတပ်ဖြတ်လိုက်တယ်လို့သိရပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရဘိုမူရှောင်ကတ်ဆိုတန်ကအဲ့ဒီနေဇက်ဒေသမှာရှိတဲ့မဒရာဆာကိုအစ္စလာမ်ဘာသာစင်ကျောင်းကိုပိတ်ပစ်ဖို့ဝင်ရောက်မတိုက်ခင်အကြိမ်များစွာတရိပ်ပေးခဲ့ကြောင်းပြောပါတယ်။အဲ့ဒီအစ္စလာမ်ဘာသာစင်ကျောင်းကိုပါကစ္စတန်အစိုးရအလို့ရှိနေတဲ့မွတ်စလင်ဗလီစီယာတယောက်ကအုပ်ချုပ်နေပါတယ်။အဲ့ဒီလူဟာဘင်လာဒင်ဦးဆောင်တဲ့အယ်ကာအီဒါအကြမ်းဖက်အဖွဲ့ဝင်တကူခိုလုံခွင့်ပေးမှုတွေအလို့ရှိနေသူဖြစ်ပါတယ်။အခုတိုက်ခိုက်မှုမှာအရသားတွေမသေးပါဘူးလို့ပါကစ္စတန်ဗိုလ်ချုပ်ကပြောပေမဲ့အစိုးရအတိုက်ခံခေါင်းဆောင်တဦးကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုမှာတေဆုံးသူအများစုကစာတင်ကြားနေတဲ့ဆယ်ကျော်တပ်ရွယ်တွေဖြစ်ကြောင်းရှုံးချပြောဆိုရင်လူမှုအနေနဲ့ဒီတိုက်ခိုက်မှုကိုမနှက်ဖန်မှာစတင်ပြီးစာနာပြဝေကြီးဆင်နွှဲကြဖို့နှိုးဆော်လိုက်ပါတယ်။